さあ横浜だ陸は陸には船で子供は船に川は船に沼見川の綺麗に探知り場の沼さんおかかけたかけろに沼のカメリーケーキラスケリーカラマーヤザヤオノナナナノナナナノナナハバミヤナイシナイノコンジュロナンダルウネイソロンワビバテアシンブロミヤジーソウマケソキウンビバシミヤウマダルシンドウアドシンシンテアシンブロミヤジーコンジュロナンダルシミヤソウジュシサウドバリシンシャこちらウリアベアニャンウバダンシュニネディアカニャンウリアベアニャンシュニネディアカイメンシュニャダナフェンアナバナベカニャラウダアサマシロコニアベケリティビアウンヤオディアナロギニビョアロハタガレベアナバナケマタンアトダプティネピニャンアカウンアトダအာနာပါနကမ္မထံကိုအလေးချက်အားကောင်းတဲ့ပုဂ္ဂိုလ်များပါလေဒီလိုဥရိယဗျာဉာဏ်တွေကိုသင်နိုင်တာကိုအဲ့တော့တရားကတော့ဒကာဓမ္မအကြိုက်ပြောတာမဟုတ်တဲ့အတွက်ဘုရားဟောအတိုင်းဆိုတော့သိတ်လေးနဲ့လွန်းတယ်အဲ့တော့ဒကာဓမ္မတွေမှာသိတ်ကုသို့ကောင်းတယ်လူကုသို့ကောင်းလဲဆိုသူ့အကူနေလို့ဒါတွေကြားဘူးတာမဟုတ်ဘူးတကယ်တရားစတရားမှန်ကိုကြားနာအဲ့တော့ဥရိယဗျာဉာဏ်ဥရိယဗျာဉာဏ်ဖြစ်ပြဖြစ်ပြနဲ့ပြီးဘာပြောတာအဟောကောင်းအပြောကောင်းနားထောင်ကောင်းတာနဲ့ရက်နေရသူဥရိယဗျာဉာဏ်ဆိုတာတဲ့အားလုံးဖြစ်ပြက်90ရှိတယ်တဲ့ပြတ်တော့လေလော်လေးတယ်ဓမီတွေ့ကြည့်ကြအောင်ဆိုရူပခန္ဓာမှာအကြောင်းတရား၄ပါးရူပခန္ဓာကအကျိုးတရား၃ပါးဆိုတော့၅ပါးမနေဘူးလားအစဉ်တိုင်း၅ခုရေတွက်မယ်ဆိုရင်အဝိဇ္ဇာတဏ္ဍာကံအာရရူပခန္ဓာအဲ့ဒီ၅ခုမှာတစ်ခုချင်းတစ်ခုချင်းမှာဥရိယဖြစ်ဝရပြက်ဒါပေမဲ့အကြောင်းတရား၄ပါးအကျိုးတရား၃ပါးပေါင်း၅ပါးမှာဖြစ်၅ပါးပြက်၅ပါးဆိုတော့ဖြစ်ပြက်30တို့တို့နဲ့ပြီးအောင်သိလိုက်တော့ခန္ဓာ၅ပါးဆိုတော့တစ်ပါးတစ်ပါးလင်းဖြစ်ပြက်30ကြီးဆိုတော့ဖြစ်ပြက်50ဟုတ်ကဲ့လားအဲ့ဒီ50ကိုထိုးထွင်းသိတဲ့ဉာဏ်ကိုဥရိယမြတ်ဉာဏ်လို့ခေါ်ပါတယ်တဲ့ဒုနာဥပဒနာဉာဏ်နာအဓိကတာဟောသည်ဒီဥပဒနာညာဟာနုသေးတယ်သူကကရုဏာဥပဒနာညာဘလဝဥပဒနာညာလို့သမျိုးရှိတာကိုဟုတ်ကဲ့လားဘလဝဆိုအားကြီးတာညာသိပ်ပြီးတော့လိုက်လိုက်လဲလဲအားကောင်းတယ်ဘုန်းကြီးကပြောချင်တာကဒကာဓမ္မကိုမငဲ့ဘူးတရားတော်ညာဥရိယဗျာညာဖြစ်ပြ90ခုဟုတ်ကဲ့လားတစ်ခုချင်းတစ်ခုချင်းမရှိဘူးသေးဘူးဆိုရင်နုတဲ့ညာတော်မရသေးဘူးဥပဒနာညာမှာနုတဲ့ညာတော်မရသေးဘူးဖြစ်ပြ90ရှုပြီဆိုရင်ဝိပဿနာဉာဏ်နုရဉာဏ်ရပြီဟုတ်ကဲ့လားသူ့ကိုယောဂီလို့ခေါ်ပြီဒီစကားလေးဟာမကြဘူးဟုတ်လားမကြဘူးဆိုတော့ဒကာဓမ္မကိုနှိမ်ရရောက်ဒကာဓမ္မချင်းမြောက်ပြောမှတိုက်တာဟာဒကာကြီးလို့ပုဂ္ဂိုလ်လားဟာဒကာပိုင်းလို့ပုဂ္ဂိုလ်လားဘုန်းကြီးသီးသားပဲတော့အားထုတ်နေဒီလိုပြင်းလုံးလေးတွေသူကတိုက်ဘုန်းကြီးတော့အဲ့လိုမပြောလို့ဒကာဓမ္မဘာဘာလို့လဲဘာဟာလဲအရုပ်ကဘုရားရှင်ကိုတော်မြတ်ကိုတော်တိုင်ကတရားရမယ့်ပုဂ္ဂိုလ်ပဲဟောတာတရားရမယ့်ပုဂ္ဂိုလ်မရမယ့်ပုဂ္ဂိုလ်မဟောဘူးတရားတရားဟောလို့ရှင်လေဘုရားရှင်ကိုတော်မြတ်ဘယ်ပုဂ္ဂိုလ်ဟာတရားသူရနိုင်တယ်ဆိုညံတော်ထဲမှာဝင်လာပြီးတော့ဟောတာကျန်တဲ့ပုဂ္ဂိုလ်တွေကအဲ့ပုဂ္ဂိုလ်မှီပြီးတရားသူရကြတာမရဘူးဆိုမဟောဘူးအဲ့တော့ဂရုဏာသိပ်ကြီးလွားကြီးပြီးတော့ဘုရားရှင်ရဲ့55ဝါးထဲမှာတခုသောအကြောင်းလေးရတော့သစ္စကပြပိုက်ကြီးတရားသူမရလိုက်ဘူးကြောင်ရှိတော့60ခုမြူပြီးတော့ရှင်းပြတာပေါ့ဟာတာနဲ့နာတာဘဘာလုံးကြကြပြောမယ်ဆိုဖေကချွေးပြလာတာပဲပေါ့ပြောရဟောရတာအဲ့တော့ရန်တပါးပြောတယ်အရှင်မြားတော့ပြောမကောင်းဆိုမကောင်းပုဂ္ဂိုလ်အရာစကားလမ်းမောစကားနဲ့ပြောမယ်ထင်ရှားဒီလောက်ကြီးမန်ခံတဲ့ပုဂ္ဂိုလ်ဘာလို့ပြေးမအောင်ဟောနေလဲဖေကရှင်ပြတော်မူတယ်လေဖေကရှင်ပြိဋိဘတ်စံပြီးတော့ပြပောင်900ကြာတဲ့အခါမှာတကယ့်သာနာကိုတန်းရှင်ရဟန်းဟာတာတော့ကျေးဇူးကြီးတာရဟန်းလာဖြစ်ပြီးတော့အခါတခုပေါ့ရဟန်းလာဖြစ်မယ်ဆိုတာကိုဘုရားရှင်လက်ထက်က
အစပိုးပို့ဆောင်ပေးလိုက်တာလေအဲ့တော့အာတေဝနာပစ္စည်းခေါ်တာပေါ့အဲ့လိုအစင်လာကျေးဇူးကြီးလုံးမဲ့ဆိုရင်ဘုရားရှင်ဟောတော်မူတယ်ဒါဒီတရားပဲတွေ့တယ်များသောအားဖြင့်တော့တရားတရားသူရမဲ့ပုဂ္ဂိုလ်တွေကခေါ်တာဟုတ်ကဲ့လားအဲ့တော့တရားသူရမဲ့ပုဂ္ဂိုလ်ကလည်းပဲဘုရားသာတာနဲ့ဂျုံတိုင်းဂျုံတိုင်းခုလို့မိမိတို့စိတ်လေးနဲ့တည်းဆိုရင်လို့ဒီတရားမျိုးတွေကိုရုပ်ဆွာအောင်ကြားနာထားရတယ်ကျင့်သုံးထားရတယ်ပြန်ပြောမယ်နော်ဖြစ်ပြ90ကိုပါဠိသွားတဲ့အတိုင်းသူ့ဘုကောင်းဘုရားတပါမေဝပြတ်တော်တရားတို့တည်းဥပ္ပစ္စည်းဖြစ်၏ဥပ္ပန္နေစာပြတ်ကုန်သောတရားတို့သည်ဝေယံဖြစ်ကုန်သောတရားတို့သည်ဝေယံပြည့်စင်သောဥပေတိရောက်၏ဣတိအမိနာအာဃာရဏဤသို့သောအချင်းရာအခင်တပပညာတလက္ခဏာမိအမြ90သောလက္ခဏာတို့ကိုပရိဝေစတဝါထုံထွေ၍ခိတံတိသောဉာဏ်မိဘုရားဗျာနိဗ္ဗာန်ဉာဏ်နာမဘုရားဗျာဥပဒနာဉာဏ်ဤကရုဏာဥပဒနာဉာဏ်ံနုသောဥပဒနာဉာဏ်ကိုအဓိကတံရပြီဟောဒီဖြစ်ဤယတအရှင်ယောဂီအားအဓိကမှာတရုဏာဥပဒနာဉာဏ်ဆိုတဲ့ဖြစ်ပြ90ခုရှိပြီခြင်းကြောင့်အာရတဝိပဒကောတိအာထဝတောဥပဒနာရှိတော်သူဟူ၍သင်္ခါခေါ်ခြင်းသို့ကိစ္စရောက်ဤဝိသုဒ္ဓိမေဒုတိယဥစ္စာ159မှာအဲ့တိုင်းဆိုတာအဲ့အဲ့နည်းတိုင်းဖြစ်ညာကျင့်တော်ဒီဘက်ခန္ဓာကိုဘာသာပုံကြီးဖြစ်နော်အာယုဒိမျက်စိလေးမဲပြီးတော့အောင်ပြီးပြည့်တဲ့အစ်သွားတော့ရုပ်28ပါဘလောက်ပဲများများဖြစ်နိုင်တဲ့တစ်ခုသောရုပ်ကိုအာယုဒိပဲနော်တစ်ခုသောရုပ်ကိုအာပြီးတော့ရုပ်ကမ္မထန်းဆိုတော့ရုပ်တည်းလည်းများမှာများဖြစ်ထားလည်းများမှာများများတယ်လို့ဉာဏ်ကမလိုက်နိုင်တော့အခုတရားထိုင်ပြီးထိုင်တရားထိုင်တဲ့ပုံစံအတွင်အပြင်ယူလိုက်တယ်ဆိုတဲ့ကလှုပ်ရှားမဆက်ကုန်တလေးချလိုက်တဲ့ဆိုတဲ့ကမျက်နှာလေးအောက်ချလိုက်အဲ့တော့ဒီအတ္တဝါဒီကကိုကောင်ကြီးလှုပ်သွားတာလို့မျက်စိနဲ့မြင်ရတယ်နော်ဒီအတ္တဝါဒီကကိုကောင်ကြီးလှုပ်လိုက်တဲ့အခါမှာလှုပ်ရှားတဲ့တတိဝါယောတဖြစ်တယ်ဆိုတာတော့မျက်စိနဲ့မမြင်ရဘူးနော်ဆင်ရင်ကြည့်ရင်တော့ထင်တယ်ဟောမျက်နှာလေးချလိုက်တယ်လို့ဆိုတာဝါယောတလုံးဝပြတ်နေမျက်နှာချလို့ရအောင်မလားမျက်နှာချတာငါတတိလားဝါယောတတိလားအဲ့ဒါဝါယောတကယုတ်တရားပဲဟုတ်ကဲ့လားအဲ့ဒါရူပခတ်တာပဲမျက်တောင်တခါကကိုမခံမဲနဲ့ဒီယုတ်တရားဖြစ်ပြီးပြက်သွားတာပြန်ပြောမယ်နော်မျက်နှာလေးချလိုက်တယ်တရားထိုင်နေဆိုရက်မျက်နှာလေးချလိုက်တယ်ဆိုတာဝါယောဒပြက်နေလို့ရှိရင်မျက်နှာချလို့ရအောင်မလားမျက်နှာချတာငါအလုံးလားဝါယောဒအလုံးလားအဲ့ဒီဝါယောဒဟာယုတ်တရားရူပခတ်တာပဲဖမ်းလို့ဆုလို့ကန်လို့တို့လို့မရဘူးအဲ့ဒါလေးကိုယုတ်တရားယုတ်တရားအာရုံပြုအဲ့ယုတ်တရားငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလို့လိုက်တဲ့တရားပေါ့ဘူးဘာသာဟုတ်လဲအနိစ္စဒုက္ခအနတ္တဟုတ်တယ်ဒါလေးပဲနှလုံးသွင်းဟုတ်ကဲ့လားဒါလေးပဲနှလုံးသွင်းပြန်ပြောမယ်နော်မျက်နှာချလိုက်တယ်အများပြောမှန်တရားတော်မှာမှာတော့ဝါယောဒဖြစ်ပေါ်တာဒီဝါယောဒဟာယုတ်တရားယုတ်တရားရူပခန္ဓာပဲဒီရူပခန္ဓာဟာငါကောင်းကြီးမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလို့လိုက်တဲ့တရားမဟုတ်ဘူးအနိစ္စဒုက္ခအနတ္တဟုတ်တယ်မမြဲတဲ့တရားမှန်လိုက်တာမမြဲတဲ့တရားစိစစ်ချမ်းသာတဲ့တရားမဟုတ်ဘူးဒုက္ခမှန်လိုက်တာအနတ္တခိုင်ဆိုင်လို့မရှိဘူးအနိတ္တရမရှိဘူးအဲ့ဒါလေးအောင်ပြုအဲ့လိုကြည့်အောင်ပြုလို့မြတ်တောင်တစ်ခါကမြတစ်ချက်မြဝိပဿနာဉာဏ်မှန်သွားပြီဆိုရင်တော့လက်ခမောင်းခတ်တော်ဟုတ်ကဲ့လားနောက်ကျေးဇူးများတယ်ချွေးစရီအရာတောင်တယ်ပဲကုသိုလ်တယ်များတိုင်းတိုင်းမျက်နှာချတာကိုအောင်မပြုပဲနဲ့လက်လေးနှစ်ဖက်ကတရားခိုင်ရတာဒီလိုလာတယ်ဘလဝအောက်ကညလဝအပေါ်ကလက်မလေးနှစ်ခုထီးလို့ဘလဝအောက်ကညလဝအပေါ်လက်မလေးနှစ်ခုထီးလို့အဲ့ဒီအထိမ်းမကဘာလဲလို့ဆိုစိတ်ကိုငြိမ်အောင်ထိမ့်တဲ့အထိမ်းမတဲ့ဟုတ်ကဲ့လားအဲ့ဒီအခါမှာတကိုယ်လုံးဆိုတဲ့အတ္တဘောကိုယ်ကောင်းကြီးဟာတရားထိုင်ခြင်းဆိုတဲ့ထိုင်တဲ့ပုံစံယူလိုက်တဲ့အခါကျတော့လှုပ်ရှားတဲ့ဝါဒတာမဖြစ်ဖက်နဲ့ထိုင်လို့ရမလားမရဘူးအဲ့ဒီဝါယောဒကမျက်စိနဲ့မမြင်ရဘူး။ဩဒါဝါယောဒယုတ်တရားယုတ်တရား။ဒီယုတ်တရားရူပခန္ဓာပဲ။ဒါအနိစ္စဒုက္ခအနတ္တတရားပဲ။အဲ့ဒါရထခထကအောက်ဖွင့်နေရ။ခလုံးတွေ့နေရ။အဲ့ဒါပိုင်ပြီဆိုတော့ဒီရူပခန္ဓာဖြစ်ခြင်းအကြောင်းတရားကသုသောဘုရားရှင်ဘွဲ့မှာဟောတာပဲ။အဝိဇ္ဇာတဏှာကံကိုချိန်ကတော့အကြောင်းတရား၃ပါးပေါင်းစုံပြီလို့ယခုခါရူပခန္ဓာဖြစ်ရတယ်။မဖြစ်အောင်တားခါလို့မရဘူးဘုရားရှင်တားလို့မရဘူးယခုခါမှာအာဟာရတိဟုသောအထောက်ပံ့ကိုရလို့အကြောင်းတရား၄ပါး ဝိဇ္ဇာတဏ္ဍာကံအာဟာရအကြောင်းတရား၄ပါးရုပ်ဖြစ်ခြင်းအကြောင်းကိုသုံးသပ်စီစစ်ဓမ္မဝိဇ္ဇာတန်ဖိုးစဉ်ခေါ်တယ်ဒီလူမဲ့ခန္ဓာစက်ရုပ်တရားဖြစ်ခြင်းအကြောင်းကရုပ်ကိုရုပ်မှမသိတာဝိဇ္ဇာမသိလို့တတ်မဲ့ခါတဏ္ဍာတတ်မဲ့လို့လိုချင်လို့ရအောင်ပြုတာကံဒီရုပ်ကြီးပွားကြီးပွားကြောင်းထောက်ပါရမထောက်ပါရကြောင်းအာဟာရဒီအကြောင်းတရား၄ပါးဟာဒီဘက်ခန္ဓာဆက်ရုပ်ဖြစ်ခြင်းအကြောင်းတရားပဲဒါလေးအာဟုပြုပါအဲ့တော့တရားတော်ကိုနည်းနည်းနော်မသိသေးဘူးဆိုလို့ဒါတရားအာဟုနဲ့မှနေတာတရားနဲ့နေနေတာတရားအာဟုပြုလို့တရားနှလုံးသွင်းနေတာတရားနဲ့လို့တရားအထုတ်တာပဲဒါမပြတ်နှလုံးသွင်းတော့ကျင့်တယ်ခေါ်တယ်ဟောဒီအကြောင်းတရား၄ပါးလည်းစင်စစ်မမြဲတဲ့အနိစ္စချိန်ဖန်ရသောဖြစ်ပြီးပြည့်နေတဲ့ဒုက္ခပိုက်ဆိုင်မှုရှိတဲ့အနတ္တတရားပဲကိုသိမှန်တာအဝိဇ္ဇာလည်းအနိစ္စဒုက္ခအနတ္တ။ကျန်တဲ့အကြောင်းတရားသုံးပါးလည်းတစ်ခုချင်းတစ်ခုလည်းအနိစ္စဒုက္ခအနတ္တ။အဲ့တော့အကြောင်းတရားကိုကအနိစ္စဒုက္ခအနတ္တ။ဒီအကြောင်းတရားကိုမီဖြစ်တဲ့ယုတ်တရားကဘယ်မှာလဲအနိစ္စဒုက္ခအတ္တဟုတ်ပါမလဲ။ဟုတ်တယ်ပါနီ။အနိစ္စဒုက္ခအနတ္တအစ်စ်သာဒီလို့ဒီလိုအာယုန်နဲ့ပါတရားတော်ကိုသင်အောင်နှလုံးသွင်းတာကိုတရားအထုတ်တယ်။တရားအထုတ်တရားနဲ့နေပဲ။ပြန်ပြောမယ်နော်ခွန်ကြီးတို့ဖို့တော့မခက်ဘူးဒကာဓမ္မတွေကမကြားဘူးတော့ခက်ခက်ခက်လာတာတရားထိုင်ကြသူဘယ်ပါထိုင်တိုင်းပြလိမ်ဝင်လေးပဲယူကြဆက်ကြမှတ်ကြဒါနဲ့ပြီးဒီမှာဒီဥရိယပြညာကိုအထုတ်တယ်ဥရိယပြညာပြီးပြီးလဲသိုးနေတယ်ကွာဥရိယပြညာကိုအထုတ်ပြီးပြန်ပြောမယ်နော်အာမျက်နှာတရားထိုင်နေဆိုမျက်နှာလေးချလိုက်တခြားအာယုန်တွေမပေါ်အောင်တရားအာယုန်စိတ်သက်ထားလို့ဒီမြေလွှာချလိုက်တာငါတတ္တိမဟုတ်ဘူးဝါယောဒဝါယောဒဝါယောဒပြက်နေရင်တော့မြေလွှာချလို့မရတော့ဘူးဖွင့်လို့လည်းမရတော့ဘူးဝါယောဒဟာယုတ်တရားပဲဒီယုတ်တရားကိုမျက်စိနဲ့မြင်ရတာမဟုတ်ဘူးစဉ္ညဉဏ်နဲ့မှစဉ္ညဉ်ကြည့်ရင်တင်းလာဒီယုတ်တရားအနိစ္စဒုက္ခအနတ္တတရားပဲဒီယုတ်တရားဖြစ်ခြင်းအကြောင်းကယုတ်ကိုယုံမှမသိတာမသိလို့တတ်မဲ့တာတတ်မဲ့လို့ရအောင်ပြုတ်တာအဝိဇ္ဇာတဏ္ဍာကံယခုအထောက်ပါကအာဟာရအကြောင်းတရား၄ပါးကလည်းပဲမျက်စိနဲ့မမြင်ရဘူးစဉ္ညာဉာဏ်နဲ့စဉ္ညင်းကြည့်လိုက်ရင်ဩအကြောင်းတရား၄ပါးမှန်လိုက်လေအခုပစ္စုပန်အထောက်ပါဖြစ်တဲ့အာဟာရကိုကြည့်အာဟာရချုပ်ရင်းတဲ့ပုဂ္ဂိုလ်ဆိုလို့ချင်းညှို့နှွမ်းတယ်အာဟာရသိတဲ့ပုဂ္ဂိုလ်ဆိုလို့ချင်းကြည်လင်းတယ်ကြည်ဖြိုးတယ်ဒါကြောင့်ရုပ်ဖြစ်ခြင်းအကြောင်းအာဟာရဆိုတာမှတ်မှတ်ပါမယ်ဒီအကြောင်းတရား၄ပါးကလည်းအနိစ္စဒုက္ခအနတ္တတရားပဲဒီအကြောင်းတရား၄ပါးကိုမှီဖြစ်တဲ့ရူပခန္ဓာလဲဘယ်မှာနိစ္စဒုက္ခအတ္တဟုတ်နိုင်ပါ့မလဲနိစ္စဒုက္ခအနတ္တသာဒီအဲယုတ်တရားတစ်ခုကိုကြောင်းကြည့်ကြည့်ပါဘယ်လားလက်ကလေးတစ်ခုကိုလက်လဝါကအောက်ကညလဝါအပေါ်ကလက်မလေးတစ်ခုဖြည့်ချဲခါတာစိတ်ကိုတည်ငြိမ်နေဆိုတဲ့လက္ခဏာကိုပြတာစိတ်တည်ငြိမ်အောင်ခါအဲလက်အနေထားလေးပြုပြင်လိုက်တာဝါရဏပြတ်နေလို့ရှိရင်ပြုပြင်လို့မရဘူးဖြည့်ကျင်ပြောင်းကျင်လို့မရဘူးလှုပ်ချင်လို့မရဘူးအလုံးရှာတဲ့တတိကောကဝါယောတယုတ်တရားယုတ်တရားဓာရုမဲ့ခန္ဓာပဲပဂိရိမျက်စိနဲ့မမြင်ရဘူးစဉ္ညင်းကြည့်ရင်စဉ္ညာနဲ့မှသိင်းလို့ဒါနောက်တစ်ခုပြောကြအောင်ဒီနေ့ခါမှနေပြီးတော့ဒုတိယကတရားထိုင်တဲ့ခါမှလို့ရောက်လာကြပြီဝါယောတပြက်နေလို့ရှိရင်ခြေတန်းလို့မရတော့လှုပ်ရှားလို့မရတော့ဘူးအဲ့တော့တို့တရားထိုင်ဖို့လာတယ်တရားထိုင်ဖို့လာတယ်တရားထိုင်ပြီးအများပြောမှန်လာလာတက်တက်တက်တက်ဆိုတော့အများပြောမှန်တကယ်အမှားတော့တရားတော်မှာတော့ဝါဟုတ္တရဲ့ကိစ္စဒါဝါဟုတ္တယုတ်တရားယုတ်တရားဒါရူပခန္ဓာပဲပရိသေစိတ်နဲ့မမြင်ရဘူးစဉ်းစဉ်းကြည့်လိုက်ရင်ခင်လို့အဲ့ဒီယုတ်တရားဟာအနိစ္စဒုက္ခအတ္တတရားပဲဒီယုတ်ဖြစ်ခြင်းအကြောင်းတရားကဝိစာတမကံအာရဒီအကြောင်းတရား၄ပါးကလည်းအနိစ္စဒုက္ခအတ္တတရားပဲအကျိုးဖြစ်တဲ့ရူပခန္ဓာကဘယ်မှာလဲနိစ္စဒုက္ခအတ္တဖြစ်နေပါ့မလား။အဲဒီဘက်ခန္ဓာကိုသဘောကျ။ဘောဓာပြီးတော့တေဇောတ။တေဇောတ၄မျိုးလဲပါ။ဘုန်းကြီးကအပိုင်ဆုံးတော့ပါစကတေဇောကိုအပိုင်ဆုံးမယ်။ပါစကတေဇော။ပါစကတေဇောဆိုဝတ်၌အစာကိုချင်းညက်စေခြင်း။မင်းကအစာထားတဲ့အစာတွေတညာလုံးချက်တယ်။အစီအနှစ်ကိုယူပြီးတော့ဒီခန္ဓာကိုကျေစုပြုပြီးတော့အပုပ်တို့တွေအကုန်လုံးဆွတ်လိုက်ပြီ။နေရာကြီးပါ။အဲ့တော့ဆွလိုက်နေတဲ့ပုဂ္ဂိုလ်ကြီးကျမကြီးကောင်းအဲ့တော့အစာတစ်တွေကကျင့်ညက်သွားတာငါတတ္တိမဟုတ်ဘူးဘယ်ရဲ့တတ္တိလဲဆိုရင်ပါစကတေဇောတတ္တိ ဒါငတ်တနာမှာပါစကတေဇောဝမ်းမီဆိုတာဖြစ်ရလားမဖြစ်လားဆိုရင်ဒါကမရှုလို့မသိတာဆင်ခြင်းကြည့်လိုက်ရင်အောင်ပြုတတ်ရင်ဟောအစာဟောင်းနေအစာတက်ကနေအစာဟောင်းအထိပြင်းညက်သွားတာဟာတေဇောဒတေဇောဒဒီတေဇောဒယုတ်တရားယုတ်တရားဒီယုတ်တရားဟာစင်စစ်အနိစ္စဒုက္ခအနတ္တတရားပဲအနိစ္စဒုက္ခအနတ္တတရားဒါလေးပဲအောင်ပြုအဲ့ဒီပါစကဝမ်းမီဟာယုတ်တရားရူပခန္ဓာပဲလို့ဆိုတာညာနဲ့သာခင်နိုင်တာဝိရိယစီတယ်မမြင်ရဘူးဒါကြောင့်ယုတ်ကိုယုတ်မှမသိတာဝိဇ္ဇာမသိလို့လိုချင်တတ်မဲ့တာခန္ဓာရအောင်ပြုလို့တာကံယခုပြစ္ဆုတ်ပါထောက်ပါကအာဟာရအဲ့ဒီအကြောင်းတရား၄ပါးကိုဆင်ခြင်းကြည့်လိုက်ရင်လည်းပဲဩအစာဒီကနေ့အစာဟောင်းအထိပြောင်းလဲအောင်ကြိုချက်လိုက်တဲ့တတိဟာပါစကဝါမီယုတ်တရားဓာရူပခန္ဓာလို့ငါတခါမှမသိခဲ့ဘူးမရှုခဲ့ဘူးကြားလည်းမကြဘူးတဆူသောဘုရားရှင်ပွင့်တော်မှာဒါပုံတဏ္ဍာမရှိဘဲနဲ့သဘောတတိလေးယုတ်တရားအစစ်ပဲဘယ်ယုတ်လဲဒေဇောဒဒေဇောလေးညောလေးကဒီဒေဇောဒဟာဘာလို့ဆိုလို့ကလည်းပြောလို့လည်းမရမရှိဘူးလို့ညင်းလို့လည်းမရမရှိဘူးမဖြစ်ဘူးဆိုလို့ရှိရင်အစာသစ်တိုင်းနေပါပေါ့အစာသစ်တိုင်းနေရင်ပြို့လာမယ်မူးဝေလာမယ်အော့မယ်အမ်းမယ်အခုတော့ချင်းချင်းသွားတဲ့အတွက်ပြိုခြင်းအောခြင်းအာခြင်းတွေရှိတော့ဘူးအဲဒါအဲ့လိုစဉ်းစားကြည့်လိုက်ရင်အဲ့လိုစဉ်းကြည့်လိုက်ရင်ပါစကဝါမီဆိုတဲ့ဒေဇောတဟာစင်စစ်ငတ်တန်တန်သူတပတ်တန်တန်ထွတ်တဲ့ဝင်တဲ့ရှိတဲ့ပုဂ္ဂိုလ်ရဲ့ပန္နမှာဖြစ်တဲ့တရားကိုဒီယုတ်တရားကရူပခန္ဓာပဲရူပခန္ဓာပဲဒီရူပခန္ဓာဟာငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလိုလိုလိုက်တဲ့တရားမဟုတ်ဘာလားဟုတ်လဲမမြဲတဲ့အိဋ္ဌသာဟုတ်တယ်ဒုက္ခမဟုတ်ဘူးဒုက္ခသာဟုတ်တယ်အတ္တမဟုတ်ဘူးအနတ္တသာဟုတ်တယ်လို့အဲ့ဒီအဟုတ်၃ပါးကိုဟုတ်တယ်မှန်တဲ့အတိုင်းထင်းအောင်နှလုံးသွင်းတာကိုလက္ခဏာ၃ပါးတင်တယ်လို့ခေါ်တယ်။အဲ့ဒါမှဝိပဿနာအစစ်ဖြစ်သွားတယ်။အိစ္ဆဒုက္ခအနတ္တလက္ခဏာ၃ပါးပောက်သွားတော့မှဝိပဿနာအစစ်ဖြစ်သွား။ဒါရင်ဒါဖြင့်ဝါယောဒလည်းပြီးပြီ၊ဒေသောဒလည်းပြီးပြီ။အာဘောဒကိုကြည့်ကြအောင်ဆို။အာဘောဒကဖွဲ့စည်းတဲ့ကဆွဆိုတဲ့တတိ။ဆွဆိုတဲ့တတိ။မိမိရဲ့အတ္တမှာလည်းအာဘောဒဆက်ဖွဲ့စည်းတဲ့ဆွဆိုတဲ့တတိကလုံးဝမဖြစ်ဘူးဆိုလို့ရှိရင်ငါမရှိနိုင်တော့ဘူးအဲဒါယုတ်တရားပဲအိစ္ဆဒုက္ခအနတ္တတရားပဲအဲဒီအိစ္ဆဒုက္ခအနတ္တတရားတွေကိုအိစ္ဆဒုက္ခအနတ္တပဲလို့မသိတာအဝိဇ္ဇာမသိလို့တတ်မဲ့တာကတ္တနာရောက်ပြုတ်တာကံအထောက်ပါအဟာရအကြောင်းတရားလေးပါလေအိစ္ဆဒုက္ခအနတ္တတရားပဲအိစ္ဆဒုက္ခအနတ္တဖြစ်တဲ့အကြောင်းတရားကိုအစွဲပြုအမိပြုဖြစ်တဲ့ယုတ်တရားအကျိုးတရားလည်းမိစ္ဆာဒုက္ခအတ္တဘယ်မှာဟုတ်နိုင်ပါနည်းဘုရားပြတဲ့ဘုရားစကားအတိုင်းလိုက်တာကိုသာသနာဗုဒ္ဓသာသနာလို့ခေါ်တယ်ဘုရားအဲ့တိုင်းပြတာအဲ့တော့နောက်ပထဝီဓာတ်ပထဝီဓာတ်ဆိုအခုခံအမာတ္တဆိုကြဆိုအစာတည်းစချလိုက်တဲ့အခါမှာဒဇုံတရားကကောက်ရုပ်ခင်းပြီးတော့ခုခန္ဓာမဟုတ်ဘူးတဲ့ပြာခင်းပြီးခုခန္ဓာမဟုတ်ဘူးတဲ့ဒေသင်ကရလေလွတ်မသွားအောင်ဘယ်တိုင်းဆိုပြန်ပြီးနေလဲဆိုတော့ပထဝီတိုင်းဆိုပြင်တည်တာတဲ့ဒါဖြင့်ပထဝီတိုင်းမရှိရင်တော့ဒီအစာသစ်တွေကကစင်းကရနေလိမ့်မယ်အခုတော့အစာသစ်အိမ်မှာတစုတဝေးလဲသွားတည်နေတာဟာပထဝီဓာတ်ပဲပထဝီဓာတ်ဒါယုတ်တရားဒီဘက်ခံဒါအနိစ္စဒုက္ခအနတ္တတရားဒီအနိစ္စဒုက္ခအနတ္တတရားကိုအနိစ္စဒုက္ခအနတ္တလို့မသိတာအဝိဇ္ဇာမသိလို့တတ်မဲ့တာဒေသနာအနိစ္စဒုက္ခအနတ္တကိုသိလိုက်ရင်ဘယ်တတ်မဲ့တော့ဘယ်လိုချင်တော့ဒါကြောင့်ဝိဇ္ဇာတဏ္ဍာကံအထောက်ပါကအာဟာရဒီအကြောင်းတရားလေးပါကလည်းအနိစ္စဒုက္ခအနတ္တတရားဒီအနိစ္စဒုက္ခအနတ္တဖြစ်တဲ့အကြောင်းတရားကိုမှီဖြစ်တဲ့ပထဝီဓာတ်ဆိုတဲ့ယုတ်တရားလည်းဘယ်မှာအနိစ္စဒုက္ခအတ္တဖြစ်နိုင်ပါအနည်းဘယ်မှာလဲမြဲอ่ะဘယ်မှာလဲချမ်းသာဘယ်မှာလဲငါကောင်းဟုတ်တယ်ပါအနည်းအနိစ္စမြဲသည်ဒုက္ခချမ်းသာသည်အတ္တငါဟုတ်သည်ဘယ်ဟုတ်မလဲအဲ့တော့ရူပခန္ဓာကိုပေါင်းပြီးကြည့်လို့ရှိရင်မဖြစ်နိုင်ဘူးတစ်ခုချင်းတစ်ခုချင်းဆင်ခြင်းကြည့်ရင်ဖြစ်နိုင်တယ်။ဒါရင်ဝေဒနာခန္ဓာတွားကြလို့ဝေဒနာစခံစားတတ်တဲ့သဘောတော့ခံစားတတ်တဲ့သဘောအာယုံ၆ပါးနဲ့လုပ်ကင်းပြီးရှောင်ပွင့်နေလို့မရဘူး။အိပ်ပြောနေတဲ့အချိန်မှတပါးကျန်တဲ့အချိန်မှအိပ်ပြောနေတဲ့အချိန်မှတပါးကျန်တဲ့အချိန်မှအာယုံ၆ပါးလွတ်အောင်နေလို့ရှောင်နေလို့မရဘူး။မြင်ရင်လည်းမြင်နေမယ်ကြားရင်လည်းကြားနေမယ်နိုင်လည်းနားနေမယ်စိုင်းလည်းစားနေမယ်ဖြစ်ရင်လည်းဖြစ်မယ်ကြာစီလေးပြီးလည်းပြီးပဲဒါလည်းမဟာနေလို့မရအဲ့ဒီအောင်6ပါးတိုက်ဆိုင်လိုက်တိုင်းတိုက်ဆိုင်လိုက်တိုင်းခံစားမှုရှိတယ်ခ ခံစားရလည်းပဲနှမျိုးပဲတဲ့စိတ်မှာတက်တက်တာခံစားရင်ဒုက္ခဝေဒနာမတက်မတာခံစားရင်ဒုက္ခဝေဒနာအဲ့ဒါလေးဝေဒနာကိုထောင်ကြည့်ရဝေဒနာထောင်ကြည့်ရဆိုကြဆိုဆုံးဖုံးပြီးတော့အသက်ရလည်းပြီးလာပြီစားရဆန်လူဆန်တော့ဆန်တတ်ဆန်အောင်လေးစားဟုတ်ကဲ့လားအဲခြေရလည်းပဲတွေ့ရခဲ့ခြေတာပေါ့ခုထားလိုက်လို့ရှိရင်သမီးလုံးလေးစီဝါရွာတဲ့လူစားနေကြအဲသူကတိန်ဖြစ်တရားဒေသပြန်ကြွားသွားတဲ့ခါကျတော့ဥမာဆာဟောင်းရှိဘူးဆံသစ်တွေပုံနေပြီဆံသစ်ကိုစားရတာနဲ့ဆာဟောင်းစားရတာနဲ့ဒီရန်ကုန်ကထမင်းနဲ့တောကထမင်းနဲ့ကွိုင်းတာဟုတ်ကဲ့လားတောသားကတော့ထမင်းချင်းအတူတူပဲအဲ့တော့ကွိုင်းရင်ကွာမှန်းသိတာခံစားမှုပေါ်လာတာမဟုတ်လားစိတ်ကြိုက်ဆိုရင်ဆံကောင်းဆံသားလေးကိုဆာဟောင်းလေးကိုလူရမချက်ထားတာလေးပုံမရရင်ဒုက္ခဝေဒနာဟုတ်ကဲ့လားအခုပါလဲလူစွားတွေရုပ်ဆက်မြုပ်ဆက်နဲ့စားရင်ခံစားရတာဒုက္ခဝေဒနာဝေဒနာကိုကြောက်ကြည့်ရဝေဒနာကြောက်ကြည့်ရရန်ကုန်မှာဆိုရင်ခုမချမ်းနေဘူးတော့တောင်းချမ်းမီဟုတ်ကဲ့လားဆောင်းချုံလုံးလည်းမရဘူးတုံးတာပဲဒီစိမ်းလာတိုက်ပြီးဘုန်းကြီးကြောင်းမှာလာတကားတော့မပြည့်စုံရှိတာရွာထဲကအိမ်ဒီမှာတကားတော့မပြည့်စုံမြည်ဘူးအဲ့တော့ခွေးလွန်းလွန်းလွန်းနဲ့နေရရင်လည်းအရသာတမျိုးချမ်းချမ်းစီးနဲ့နေရရင်အရသာတမျိုးအဲ့ဒီအရသာကိုခံစားတတ်တဲ့ဘာပိုင်လို့ဝေဒနာလို့ခေါ်တယ်ဘယ်ဝေဒနာပဲဖြစ်ဖြစ်အဲ့ဝေဒနာဝေဒက်ခန္ဓာပဲဒီဝေဒက်ခန္ဓာဟာအနိစ္စဒုက္ခအနတ္တတရားပဲအနိစ္စကိုအနိစ္စမှမသိဒုက္ခကိုဒုက္ခမှမသိအနတ္တကိုအနတ္တမှမသိတာအဝိဇ္ဇာပဲအဝိဇ္ဇာကြောင့်ဝေဒနာဖြစ်တာမသိလို့တတ်မှတ်တဲ့တဏှာကြောင့်လည်းဝေဒနာဖြစ်တာရအောင်ပြုလုပ်တဲ့ကာကြောင့်လည်းဝေဒနာဖြစ်တာပဲအာယုံကိုတွေးကြည့်တဲ့ဖတ်တာကပြစ္ဆုတ်ပံထောက်ပါဒါဖြင့်ဝေဒနာဟာဘယ်တရားပဲဝေနဲ့ခန္ဓာဆိုဘယ်တရားပဲမျက်စိနဲ့မြင်ရတာမဟုတ်ဘူးထင်အောင်ဆင်ခြင်ကြည့်ဟုတ်ကဲ့လားပြပြောမယ်နော်ဆံကောင်းဆံသားလေးဖုံးမရလို့ရှိရင်နူးနူးညံ့ညံ့ခံစားရတယ်လူစွားတွေစားရင်လူဆံကိုစားရင်မြုပ်ဆော့မြုပ်ဆော့နေသပွဲစားရတယ်အဲ့တော့ဘယ်လိုပဲခံစားခံစားခံစားမှုပါတဗျာဝေနဲ့ခန္ဓာပဲအဲ့ဝေနဲ့ခန္ဓာဆိုတာငါမဟုတ်ဘူးမျက်စိနဲ့မမြင်ရဘူးဘုရားနှလုံးသွင်းဆင်ခြင်တဲ့ဉာဏ်နဲ့ပါပေါ်လာပေါ်လာတဲ့ခံစားမှုဝေဒနာပြီးဘယ်ဝေဒနာပဲဖြစ်ဖြစ်သက်သာတဲ့ကောင်းတဲ့ခံစားမှုလည်းပဲအနိစ္စဒုက္ခအနတ္တမကောင်းတဲ့ခံစားမှုလည်းအနိစ္စဒုက္ခအနတ္တဟုတ်ကဲ့လားအဲအနိစ္စဒုက္ခကိုအနိစ္စဒုက္ခအနတ္တမှမသိတာအဝိဇ္ဇာကတ္တကံအာယောသုတိတတဲ့ဖတ်တာအကြောင်းတရားလေးပါဒီအကြောင်းတရားလေးပါလည်းအနိစ္စဒုက္ခအနတ္တပဲဒီအကြောင်းတရား၄ပါးကိုခဟုတ်ကဲ့လားအနိစ္စဒုက္ခအနတ္တတရားကိုအမှီပြုပြီးဖြစ်ပေါ်တဲ့ခံစားမှုဝိနည်းခန္ဓာဘယ်မှာလဲအနိစ္စမြဲပြီးဒုက္ခချမ်းသာပြီးအတ္တငါလိုလိုလိုက်ပြီးဖြစ်နိုင်မှာနည်းဒီညက်ခန္ဓာသာရပြီးစာဖတ်ကောင်းပြီးအမှတ်သားကောင်းပြီးဗုဒ္ဓကကျတော့ဘာပြလဲဆိုတော့လက်သမပညာနဲ့ပြလက်သမဆရာကြီးကစကေးဆိုခဲနဲ့ချစ်ပေးလို့ရှိရင်ထွန်းတဲ့အခါကျတော့မသေးကြဘူးတန်ကြွလင်းနဲ့တန်ညွန်လေးမှာချစ်သားလို့ခေါ်တယ်ငါးမှုလောက်ထူတဲ့အထွာသာသာလောက်သစ်သားလေးမှာတန်သေးသေးလေးကိုချွန်ပြီးတော့အချွန်လေးပေါုံလေးရိုက်ထားချွန်လေးပေါုံအဲ့ဒါနှစ်ခုလောက်ထားတာပေါ့တစ်လက်မှကွာမှတစ်ခုနှစ်လက်မှကွာမှတစ်ခုအဲ့ဒါဆေးရွှေထွင်ရမယ့်အသားကိုအဲ့ဒီအတန်လေးနဲ့တစ်လက်မှဆိုရင်တစ်လက်မှကွာတိုက်ချလိုက်အဲ့ဒီချစ်ရတဲ့အတိုင်းပဲဟိုကတပည့်ကတွင်းရတယ်နှစ်လက်မှကွာချစ်ထားတယ်ဆိုရင်နှစ်လက်မှကပါတွင်းလက်သမားဆရာကြီးကတပည့်ဖြစ်တဲ့လက်သမားဆွေထွင်းမှုအမှတ်တင်ညာပေးပြီးတကယ်လို့မှတ်သားဆရာကြီးကိုပညာလို့ခေါ်တယ်လို့ဒီလိုဒီကကြောမှာအဓိပ္ပာယ်ဖွင့်သွား။ဟုတ်ကဲ့။ဒါပေမဲ့ဒီပါဠိတော်ကြီးကတော့အဖြူပဲအနီးပဲချွေးရောင်းပဲငွေရောင်းပဲအညိုရောင်းပဲလို့စသည်ဖြင့်အဲ့လိုအမှတ်သားတွေကိုတင်ညာလို့ခေါ်တယ်။အဲ့တော့ဘယ်တင်ညာပဲဖြစ်ဖြစ်တင်ညာခန္ဓာပဲမျက်စိနဲ့မမြင်ရဘူး။အဲ့ဒီတင်ညာတွေဟာအကုန်အိစ္ဆဒုက္ခအနတ္တတရားပဲလို့ဒီလိုအောင်းမိလိုက်ရဒီလိုစိတ်ထက်ထင်အောင်နှလုံးသွင်းလိုက်တာပြီးတော့မှအိဋ္ဌာကိုအိဋ္ဌာမှဒုက္ခကိုဒုက္ခမှအနတ္တကိုအနတ္တမှမသိတဲ့အဝိဇ္ဇာကပညာဖြစ်ကြောင်းတဏှာလည်းပညာဖြစ်ကြောင်းကံလည်းပညာဖြစ်ကြောင်းအာယုံကိုတွေးကြတဲ့ဖတ်တာလည်းပညာဖြစ်ကြောင်းဒီအကြောင်းတရား၄ပါးကိုကလည်းငါသူတို့ကယောက်ျားမိမမဟုတ်ဘူးဘာသာဟုတ်လဲမမြဲတဲ့အိဋ္ဌာသာဟုတ်တယ်ဒုက္ခမဟုတ်ဒုက္ခသာဟုတ်တယ်အတ္တမဟုတ်အနတ္တသာဟုတ်တယ်ဒါဖြင့်အကြောင်းတရား၄ပါးကိုကအနိစ္စဒုက္ခအနတ္တတရားဖြစ်နေပါသားတဲ့အကျိုးဖြစ်တဲ့ဒီမျက်ခန္ဓာကအဘယ်ပါလဲ နေစာမြဲသည်ဒုက္ခချမ်းသာသည်အတ္တငါကောင်ငါလိုလိုလိုက်သည်ဖြစ်နိုင်ပါသည်ဘုရားပေးတာဒီတိုင်းပေးတာအဲ့တိုင်းဖြစ်အောင်နှလုံးသွင်းတာဘုရားဗျာဉာဏ်ကိုရှုတာဒိုင်းတခါလဲခန္ဓာတို့တွားကြစို့တခါလဲခန္ဓာ70-90လောက်ပြောများရတော့အဲ70-90လဲတခုခုသောတရားကိုဖြောင်းရှုအောင်ပေါ့ဘုန်းကြီးကြတော့တရားတရားလုံခဲ့တယ်စေနာတရားလုံခဲ့တယ်တရားတော်တွေကိုနားမနဲ့နိုင်နိုင်ယူနားမနဲ့နားလည်းအောင်အတင်းရိုက်ခဲ့တယ်ဘလို့မှမကြောက်ဘူးတိုက်သေးအတင်းတခါလဲသုတိယပြောတယ်အဲဘုန်းကြီးကတန်တာမှာတရားတွေစေနာတွေကလိုက်လိုက်လည်းဖြစ်ပြီးစင်လိုက်တာအဲတရားစေနာတွေဟာဘုန်းကြီးမဟုတ်ဘူးသရစေနာဟုတ်တယ်အဲသရစေနာဆိုတာဟာအခေါ်ဝေါ်ကတော့သရစေနာပဲတကယ်သဘောတတ္တိရတော့သူတို့ဘာကိုသိစေခြင်းနဲ့ရစေခြင်းနဲ့သဘောတတ္တိရတော့မျက်စိနဲ့မမြင်ရဘူးဘုံတဏ္ဍမရှိဘူးစဉ္ညာဉာဏ်နဲ့ကြည့်လိုက်ရင်သရစေနာဖက်လို့သာဟုတ်ကဲ့လားအခုလို့သင်ပြပေးနိုင်တာပေါ့နောက်လောကီနေပြောဘုန်းကြီးကိုဗေဒင်ဆရာဟောတယ်မဟာဘုံမှာဘင်္ဂကြာဘာဘုတ်ကြာတာပြင်းနိုင်ငံဘင်္ဂကြာအရှင်မြတ်ကြမ်းမပြီးဘူးဘင်္ဂအထွက်ကြမ်းမှာတော့ကန့်ချော်ရစ်ပြတ်တယ်လို့ဘင်္ဂလို့ဆိုတာကိုကြာတာပြင်းနိုင်ငံဘင်္ဂမှာမှန်တော့မှဖန်တော့သူကသူဘင်္ဂမကလို့ဘာပဲကြကြိုးစားရင်ရတာပဲဘာလို့စောင်းမွေးလေးအောင်လဲလို့ဆိုတော့အဲ့ဘယ်လိုဆရာတလုံးလေးရပဲဟောတာဘုန်းကြီးကသူမသိဘူးလေဘုန်းကြီးကဘာတလုံးဆရာလို့ဆိုသူမသိဘူးလေအရှင်မြတ်ကပညာကြီးမကောင်းဘူးဆိုဘင်္ဂကြတယ်ငါသိတယ်လို့ဟောင်းငါပြေကိုတွက်လိုက်ရင်ငါကျွန်းတယ်ငါကျွန်းလို့ရှင်ပွဲအားစားချပွဲအောင်လန်သူစစ်သူဘင်္ဂကြလို့ပညာကြီးမကောင်းဘူးတဲ့စာချလားမပြီးဘူးတဲ့ပြင်းဆရာငါပညာလေးအောင်တာစူးစမ်းရင်ရတယ်လို့ဟုတ်ကဲ့လားအောင်နေတယ်ငါအငုံအောင်ထားတယ်လို့မေးကြည့်အောင်ပြောတတ်တော့အဲ့တော့ဘုန်းကြီးကပြောချင်တာဒကာမတို့အားမငယ်ပါနဲ့ဟုတ်ကဲ့လားငါတို့ညံ့တယ်လို့ပြောအောင်ပါတယ်ဒီပြားစစ်တရားမှနေကြားနာရသိရတာကိုပဲတရားထိုင်တရားထိုင်ဆိုရင်ထွက်လေဝင်လေးပဲရှူကြတာပဲအခုဥရိယပြညာကိုနဲ့တရားထိုင်နေဆိုရင်ကြားမှမကြားဘူးပဲတရားကနှလုံးသွင်းတယ်ပြောချင်တာသရစေရနာဆိုတာသင်္ခါရခန္ဓာပဲအခုသူစိတ်ကလေးနဲ့နေလို့ရှိရင်စိတ်ကိုအေးလို့ကြီးလို့ကုသိုလ်တရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်စကားလေးပြောလို့ရှိရင်တိမ်မွေးလိုက်တာနုညံ့လိုက်တာဟုတ်ကဲ့လားဩဒီပုဂ္ဂိုလ်တော်ရတာဘုရားမှာရှိမှရှိတယ်သူ့အိမ်သားတွေကပြောတယ်ရန်ကုန်မှာလည်းရှိအင်းနိုင်ဝင်သွားတဲ့အခါရောက်လာတဲ့ပုဂ္ဂိုလ်ကစိတ်အေးတယ်စိတ်ချမ်းသာတယ်ကောင်းလိုက်တာနော်ငင်းကြလိုက်တာဟုတ်တယ်ကျမတို့အိမ်ကဒီလိုပဲဟောရန်ကုန်ကျတော့ဟိုစီဝတ်ထားကြီးဒီကမာကြီးခုတော့ကွယ်လွန်းသွားပြီဘယ်လိုမှုဆော့ခက်ကမြို့တော်ကြီးဥပ္ပစာရဲ့တမီးကြီးဆုံးသူ့အိမ်ဘုန်းကြီးဥပ္ပစာရဲ့လေးနှစ်ဆုံးခံတာကိုကြည်နေအာသူတို့ကခွင့်နဲ့ကြောင်းနဲ့ဒူနေတာဗျကစားနေတာပဲအာဒီကမာကြီးတို့အိမ်တော့တဲဟုတ်ပါလားလို့ဆိုတော့မေတ္တာပဲဖျားတောင်းသူကစီဝတ်ထားကြီးတဲခဲ့တာဟုတ်ကဲ့လားသတ်သတ်လို့လေဒီလိုအဲ့တော့ပြောလို့တာကကုသိုလ်တရားနဲ့ဆောက်တည်ထားတဲ့ပုဂ္ဂိုလ်ကစိတ်နှလုံးကအေးတယ်နော်ကုသိုလ်အောင်ယူထားတော့ငြိမ့်တယ်နော်မြင်ရထိုင်ရတာပေါ်ပါသွက်လက်တယ်နော်ဟုတ်ကဲ့လားဒါလေးတော့လိုက်ဆိုလိုက်ကာယပတ္တိစိတ်တပတ္တိစိတ်စေတသိက်တို့ငြိမ့်အေးခြင်းကာယမုဒ္ဒတာစိတ်တမုဒ္ဒတာစိတ်စေတသိက်တို့နူးညံ့ခြင်းကာယလဟုတာစိတ်တလဟုတာစိတ်စေတသိက်တို့ပေါ်ပါခြင်းကာယပါကုံညတ်တာစိတ်တပါကုံညတ်တာစိတ်စေတသိက်တို့လေ့လာခြင်းကာယကာမညတ်တာစိတ်တကာမညတ်တာစိတ်စေတသိက်တို့အမှု၌ခံခြင်းဒီစာလနားလည်းဘုရားကိုခိုင်းနေတယ်ဘုန်းကြီးတော်တစ်သက်လုံးမှနားလည်းစိတ်ကလည်းပဲအမှုနဲ့ခံတယ်စိတ်ကလည်းအမှုနဲ့ခံတယ်ဆိုဘယ်လိုမှမသိဘူးဒီအိဗယ်မင်းလို့လည်းမရအခုတော့တရားထုတ်ပါမရလားတော့တွတ်တွေ့ဒီကုသိုလ်ကိစ္စမှာနေတဲ့အခါဒီတရားအာရုံနဲ့နေပါများတဲ့ပုဂ္ဂိုလ်ကတခုသောကိစ္စကိုစူးစမ်းလိုက်တဲ့အခါမှာလေဟုတ်ကဲ့လားလွယ်လွယ်ကူကူတွတ်တွေ့ခဲရခဲစစ်ကိုမတွေ့ဘူးဒါကိုအမှုနဲ့ခံခြင်းဆိုကာယုစုကတာစိတ်တုစုကတာစိတ်စေတသိက်တို့ဖြောင်းမှခြင်းအဲ့တော့ဆိုကဒီနားမှာပြောတဲ့ရာအတိတိရိဝတ္တပါအာလောဘအာဒောကအတ္တမစ္ဆတ္တာခုနှလုံးနဲ့ဒီ7လုံးနဲ့ပေါင်းရင်16လုံးအဲ့ဒါကုသိုလ်စတ္တိ14 16လုံးကုသိုလ်ပြုနေတာအခုခေါင်းကြီးတို့ဓာကြီးတို့ဒကမကြီးတို့တန်တယ်မှာဒီ16လုံးဖြစ်ဒီ16လုံးကတစ်ချိန်တည်းမှာတစ်ပြိုင်တည်းဖြစ်တာဆိုတော့မျက်စိနဲ့ကြည့်လို့မပြောနဲ့နားမျက်စိနဲ့လည်းမမြင်ရဘူးအဘိဉ္စမျက်စိနဲ့လည်းမမြင်ရဘူး ဝိပဿနာဉာဏ်နဲ့မှမြင်ရတယ်ဝိပဿနာဉာဏ်ဆိုဝိထူးတယ်ပဿနာရှုတယ်တရားကလည်းထူးတယ်ရှုတဲ့ဉာဏ်ကလည်းထူးတယ်ထူးတဲ့တရားကိုထူးရှုတဲ့ဉာဏ်ကစိုက်အောင်ရှုတာကိုဝိပဿနာလို့ခေါ်တယ်အဲ့တော့ကုသိုလ်ကိစ္စမှာစိတ်တရားအေးလိုက်တာဒီလိုဒီလိုအေးနေတာပေါ့ဘူးလေဟုတ်ကဲ့လားမင်းနေရထိုင်ရတာပေါ်ပါလိုက်တာအဲ့ဒါအဲ့ဒီစိတ်တရားရဲ့လက္ခဏာတွေပြတာအဲ့ဒါသင်္ခါရခန္ဓာတွေပဲဟုတ်ကဲ့လားတစ်ချိန်တည်းမှာတပြင်းနဲ့ဖြစ်တာဆိုတော့တစ်ခုချင်းတစ်ခုချင်းမြင်ဖို့တော့ခက်ရင်လေသို့သော်သိဉာဏ်ထက်လာလို့ဥပါဒဉာဏ်ရင့်တန်သွားပြီဆိုတော့မြင်နိုင်တဲ့အရာတွေပဲအဲ့တစ်ခုသောတရားကိုထင်အောင်ကြည့်ရတယ်အဲ့ဒါကုသိုလ်ကိစ္စနဲ့နေတဲ့အခါမှာဘုရားနေ့စဉ်ရှိခိုးလို့မေတ္တာပို့လို့ပရိစိတ်လို့ဘုရားအားထုတ်လို့ဟုတ်ကဲ့လားပုံမှန်လောက်နေတဲ့ပုဂ္ဂိုလ်မှာစိတ်ကကြည်လို့အေးလို့ကိုယ်စိတ်နဲ့ပါပေါ်ပါလို့အဲ့ဒါသင်္ခါရခန္ဓာရဲ့လက္ခဏာတွေပဲအဲ့ဒါတွေကအကုန်လုံးကမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါတို့တို့လည်းအနိစ္စဒုက္ခတတ္တတရားတွေပဲဟုတ်ကဲ့လားဟောအကုသိုလ်ဘက်တစ်ခါကြည့်ကြအောင်အကုသိုလ်ဘက်ကလိုက်ဆိုလိုက်မောဟဒိဋ္ဌိကအနုတ္တပဥဒ္ဒစ္စသူကဇက်လိုက်အကုသိုလ်စတ္တဝိဒီလေးလုံးကဇက်လိုက်အကုသိုလ်ဖြစ်လို့ရှိရင်ဘယ်အကုသိုလ်ပဲပြုပြီဒီလေးလုံးမပါမယ်ပြုလို့မရမောဟနဲ့အဝိဇ္ဇာနဲ့ကကလားကြီးနဲ့အရာကြီးပဲအတူတူပဲမောဟပြီးတော့ခိရိကအနုတ္တပမကောင်းမှုပြုတော့မယ်ဆိုပြောရမှာလည်းမချက်ဘူးမကြောက်ဘူးဆက်ချင်းကြောက်ချင်းဆိုတာခိရိဥတ္တပကုသိုလ်ကိစ္စအကုသိုလ်ကိစ္စကြတော့ပြောရဲတယ်လူကြီးဖြစ်ပေမဲ့လို့လူကြီးစကားမပြောဘူးဟုတ်ကဲ့လားတစ်ဖက်သားစိတ်ဆင်းအောင်ပြောရဲတယ်အဲ့ဒါမကြောက်ဘူးမချက်ဘူးခိရိကနဲ့အနုတ္တပဥဒ္ဒစ္စစိတ်ကမတည်ငြိမ်ဘူးခိကနဲ့ဆိုထောင်းနေပြောရဲဆိုရဲတယ်ဖက်သားဘလို့နေနေအပြောတာလောက်တာအဲ့ဒီစတိစတိလေးလုံးမပါဘဲနဲ့ပြုလို့မရဘူးအဲ့ဒီစတိလေးလုံးဟာသင်္ခါရခန္ဓာပဲဟုတ်ကဲ့လားကျန်တာလည်းသင်္ခါရခန္ဓာပဲနော်အဲ့တော့မိမိစိတ်မိမိစိတ်ကိုဥတည်ပြီးတော့ကြီးလိုက်တဲ့အခါကျတော့စိတ်ကကုသိုလ်ကိစ္စမှာအအောင်ရောက်နေတယ်ဆိုရင်ဘုရားကုသိုလ်စတိတွေပါလာပြီကုသိုလ်စတိပါလာကြီးလို့အေးလို့ငြိမ့်လို့အော်အဲ့ဒီတရားတွေကသင်္ခါရခန္ဓာပဲအကုသိုလ်ဆိုလို့ရှိရင်စိတ်ကြီးက၄လို့ဟုတ်ကဲ့လားပြောဘူးပြောပါပြောဘူးပြောပါမပြောရသေးဘူးလေပြောလိုက်တော့မှပဲအေးသွားလို့လို့ပြောလိုက်တော့မအေးဘူးသားဘူးသားဘူးအားသေးတယ်စကားဆိုတိုင်းကားပြီးတော့သွားတာဟုတ်ကဲ့လားအဲ့တော့အဲ့ဒါအဲ့ဒီစိတ်သိတဲ့မိမိတဏ္ဍာမှာအကြောင်းအလျောဆိုတာဖြစ်ပေါ်လာလို့ရှိရင်ကုသိုလ်နဲ့အကုသိုလ်မူတည်ကြည့်ရစိတ်သိတစ်ခုကိုထင်အောင်ကြည့်လိုက်တာသင်္ခါရခန္ဓာကိုမြင်တာပဲအဲ့ဒီသင်္ခါရခန္ဓာဒီအနိစ္စဒုက္ခအနတ္တတရားပဲဟုတ်ကဲ့လားခန္ဓာကုသိုလ်ကိစ္စပြောကြသေးလားဒီဇင်ဘာ16ရက်နေ့ပဒီနေ့26ရက်ဘာလို့ဒီနေ့သာစားကြရမလဲတော့ဘုရားလို့တွေးပါအဲ့နေ့ကအကုန်ကြပြန်နော်ဆက်မထမင်းချက်ခိုင်းထားပြီဟုတ်ကဲ့လားနော်အဲ့တော့ဘုရားအစောကြီးတဲ့ကလူအောင်မယ်သူအောင်မယ်သူအောင်မယ်ဟုတ်ကဲ့လားဘယ်လိုတွေးမယ်ဘယ်လိုတွေးမယ်ဒီလူရဲ့တိုင်းရင်ကိစ္စကိုစိတ်ကရောက်ဒါကမှလည်းရောက်ခုတာပဲအဲ့တော့ပုပ္ပင်္ဂမစေရနာလို့ခေါ်တာပေါ့စေရနာဆိုရှင်းပြီးတော့ပြတ်ထမ်းဟုတ်ကဲ့လားအဲ့ဒီစေရနာတွေဟာအဲ့ဒီတရားတရားတွေအကုန်သင်္ခါရခန္ဓာကြီးပေါ့မျက်စိနဲ့မြင်ရမလားဟောလှူချင်ကြတာလှူပြီးပြုံးပြုံးပြုံးနဲ့ဟုတ်လားသူကတော့အားကိုရာလို့ကြီးလို့အဲ့ဒါသင်္ခါရခန္ဓာတွေဖြစ်ပေါ်တာပေါ့ဟောလှူပြီးပြန်တော့လည်းဘုန်းကြီးတို့အခု16နှစ်မြောက်ဆိုပေလို့နှစ်နှစ်ကတစ်နှစ်ကတော့15ပါး9ရက်ပဲလောက်ခဲ့အဲ့ဒါဖြတ်မတွက်ဘူး။ဘာကြောင့်များကြောင့်။နောက်တစ်နှစ်ကလည်းမလုပ်ဖြစ်ဘူး။လုပ်ဖြစ်ရင်အချိန်20မြောက်။ဟုတ်ကဲ့လား။အဲဒီကုသိုလ်တွေပြန်အောင်ပြလိုက်။သုံးနှစ်လောက်ကြာတော့ဘုန်းကြီးစိတ်ထဲခါတော်ကြီးကထွက်လမ်းချောင်းနေတယ်။ထောင်းနေဆိုစိတ်ထဲမှာလာပေါ့။ဩငါတယောက်ငါဒီကုသိုလ်အကြောင်းကြောင့်အများကုသိုလ်ရတာပဲလို့ဒကာဓမ္မတွေသုံးဒကာဓမ္မတွေကုသိုလ်ရတာ။အဲ့ဒါတော့ထင်တယ်။နောက်စင်ဒကာတော့ထင်တယ်။ဩဒီကုသိုလ်တွေလာတက်ပြီးတော့အနေနဲ့အရရမှာဒီတရားတွေပြန်ပွားတာပဲဟုတ်ကဲ့လားအဲကုသိုလ်အာယုံနဲ့ပါပါလာတဲ့စိတ်ဓာရီစေရနာရီအာလောဘရီအာဒောဒရီအဲ့ဒါသင်္ခါရခန္ဓာတွေပေါ့ဒါတရားဓမ္မတွေကကုသိုလ်တွေအမြဲပြုတာပဲကုသိုလ်ပြုတာတော့သိတယ်နော်ကုသိုလ်ပြုတဲ့အခါမှာဓာစေရနာကိုအာုံပြုဖို့ကြတော့မစိတ်ကမရဘူးဘာအာလောဘအာဒောဒရီအာုံပြုဖို့လဲမရဘူးလဘုဒ္ဓမူဒ္ဓရီအာုံပြုဖို့တော့ဝေးရောပတ္တိစာငြိမ့်ရတာဟလားဘာကုသိုလ်ပြောတာအေးနေတာပဲအချို့တကွိုင်းတဲ့ပါဗျာတပည့်တော်မှာသူရိယာရင်ဝင်တာပဲဗျာ ဟုတ်ကဲ့လားအပ္ပတိသဘောတွေပဲငြိမ်းရေးတဲ့သဘောတွေပဲအဲ့ဒါသင်္ခါရခန္ဓာတွေပဲဒီသင်္ခါရခန္ဓာတွေကိုသင်္ခါရခန္ဓာမှမသိတာဝိဇ္ဇာဒီသင်္ခါရခန္ဓာတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းအနိစ္စဒုက္ခအနတ္တတရားတွေပဲအနိစ္စကိုအနိစ္စမှမသိတာအဝိဇ္ဇာဒုက္ခကိုဒုက္ခမှမသိတာအဝိဇ္ဇာအနတ္တကိုအနတ္တမှမသိတာအဝိဇ္ဇာဟုတ်ကဲ့လားအလုံးကောင်းတာဗျာတရားတော်ကောင်းစွာရှုမြင်လာတဲ့အခါကျတော့အဲ့ဒီတရားတွေကအကုန်လုံးအဝိဇ္ဇာအကြောင်းခံလိုက်တော့အဝိဇ္ဇာတဏှာကံအတ္တအကြောင်းတရားလေးပါလဲအနိစ္စဒုက္ခအနတ္တတရားအကြောင်းတရားအမိဖြစ်တဲ့အကျိုးသင်္ခါရခန္ဓာလဲဘယ်မှာအနိစ္စဒုက္ခအတ္တဖြစ်နိုင်ပါနည်းဒီလိုလေးတစ်ချက်မြတ်မြတ်တော်တစ်ခါကသက်ဝင်သွားပြီဆိုရင်ဝေလာမအတူတဲ့ဟုတ်ကဲ့လားချွေးစရိအရာထောင်တွေပါတဲ့ကုသိုလ်ကြီးတယ်ဒီအာယုံမျိုးကိုခဏခဏနှင်းစင်နှင်းစင်အချိန်လေးထားပြီးတော့အာယုံယူရတယ်။ဒါတရားဘောင်ဝင်လဲခေါ်တယ်တရားအထုတ်တဲ့ခေါ်တယ်။တစ်သက်တစ်ခါပဲညံကဘုရားပြောတဲ့အတိုင်းစိုက်ဟုတ်ကဲ့လားညံဝင်သွားကြည့်။အဲ့တော့ခန္ဓာဘယ်နှပါးပြီးသွားပြီဆိုတော့ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာ၄ပါးပြီးသွားပြီ။နောက်ပြန်တင်းငွေတွေနေကြတော့ဝิญဉာဏ်ခန္ဓာပေါ့ဟုတ်ကဲ့လား။ဘုန်းကြီးပြောတဲ့ယောနာတဘိုးဖြစ်သွားပါဟုတ်ကဲ့လားခကြီးတဝက်ကတော့ထားရသေးတယ်လေဒီတဘိုးဟာနောက်တဝက်ကျတော့ထားတော့တင်းတင်းခွေးလိုက်သွားရောနောက်ပြန်ကကျတော့သိုးတွေပါလေရတယ်လူတွေရအောင်နေတော့ဟုတ်ကဲ့လားတရားနှုံးသွင်းနေလဲရသွားလိမ့်မယ်ဒါရောတစ်ခေါက်ပြပြောမယ်သူတို့ငါတဏ္ဍမှာယုတ်တရားဆိုတာပြင်ရှားရှိမရှိယုတ်ဆိုတာအများနာလဲတာကမိုင်းရင်ဘော်ဒီဒီကိုကောင်ကြီးကိုယုတ်လို့ပြောတယ်မှန်ပါတယ်ဒါပုရုษရှင်တို့အမြင်ယောဂီညာရှင်တို့မြင်ရမှာဒီကိုကောင်ကြီးရှူရမှာမဟုတ်ဘူးဟုတ်ကဲ့လားဓာတ်ကြီးလေးပါဆိုရယ်ပထဝီဓာတ်အာဘောဓာတ်သီဇောဓာတ်ဝါယောဓာတ်ရှိရမယ်အာဘောဓာတ်ကညာနုသူတို့မထင်နိုင်ဘူးသူကမယုတ်ဝါယောဓာတ်ကဩလဒိကယုတ်ညာနုသူတို့ထင်နိုင်တယ်ငါတဏ္ဍမှာဝါယောဓာတ်ဖြစ်ရလားမဖြစ်ရလားဟုတ်ကဲ့လားမဖြစ်ရင်သွားလို့လာလို့ရလို့ရအောင်မလားဟုတ်ကဲ့လားစကားပြောလို့ရအောင်မလားမြင်လာလေးပြင့်လို့ချီလို့ရအောင်မလားတန်ငါကိစ္စတွေမဟုတ်ဘူးဝါယောဒာကိစ္စတွေဝါယောဒာကိုမတင်ထင်အောင်အဲ့လိုစဉ်းကြီးကြတော့ဩဒါဝါယောဒာဝါယောဒာပုံတဏမရှိဘူးသဘောတတိအဲ့တော့အဲ့ဒီသဘောတတိလေးကယုတ်တရားယုတ်တရားဒါရူပခန္ဓာရူပခန္ဓာစိတ်ကအဲ့ဒါဖတ်တလဲအောင်မိပေးရတယ်ဖတ်လဲညွတ်ပြအဲ့ဒီရူပခန္ဓာဟာအနိစ္စဒုက္ခအနတ္တပဲအနိစ္စဒုက္ခအနတ္တပဲရူပခန္ဓာကိုရူပခန္ဓာမှမသိဘူးအနိစ္စကိုအနိစ္စမှမသိဘူးဒုက္ခကိုဒုက္ခမှမသိဘူးအနတ္တကိုအနတ္တမှမသိဘူးဒါအဝိဇ္ဇာပဲအဝိဇ္ဇာဒီအဝိဇ္ဇာကြောင့်ဒီလူပဲခန္ဓာဖြစ်တာပဲအကြောင်းတရားအဝိဇ္ဇာတဏ္ဍကံအာဟာရလည်းအနိစ္စဒုက္ခအနတ္တအကျိုးဖြစ်တဲ့လူပဲခန္ဓာလည်းဘယ်မှာအနိစ္စဒုက္ခအတ္တဖြစ်မလဲဟုတ်ကဲ့လားဒီလိုတော့အကြောင်းနဲ့အကျိုး၅ပါးဆိုတော့ဖြစ်၅ပါးပြင်၅ပါးဖြစ်ဖြစ်30ရရအဲဝိနေခန္ဓာတော့မယ်ဝိနေခန္ဓာတော့တဲ့အခါကျတော့ခဏပြောလို့အရသာကိုအာလုံး6ပါးနဲ့လွတ်နေလို့မရဘူးအေးပြောနေတဲ့အချိန်မှတပါမြင်တဲ့အာယုံကြားတဲ့အာယုံနားတဲ့အာယုံစားတဲ့အာယုံထိတဲ့အာယုံကြားစီးတဲ့အာယုံဒါအနဲ့ကြလားတော့လည်းမဟုတ်ဘူးတခုခုတော့လားထင်းနေတာအဲ့ဒီအာယုံနေထင်းတဲ့အခါမှာနားလည်အောင်ပြောတော့စားပြီဟုတ်ကဲ့လားဆံကောင်းဆံသတ်စားရတော့အရတာတစ်မျိုးဟုတ်ကဲ့လားနှွေးဆံကိုစားရတော့ဒီရတာတစ်မျိုးမိုက်ကြီးတာပြည့်တယ်ဟုတ်ကဲ့လားသိလည်းပဲနေလို့ခိုင်လို့မကောင်းဘူးအဲ့ကလေလို့ပြောင်းစားတာဘူးဘုန်းကြီးတို့ကျတော့စားတဲ့အခါမှာအာယုံတော့အစာပြေပဲစားတယ်နှင်းစုံဘိုက်ကအောင်စားအကောင်းကောင်းမကောင်းကောင်းဘိုက်ကအောင်စားတော့အဲ့ဇကွဲစညာလို့ငွေစပတ်ငွေဆန်စားတော့မီးမသားကြီးဖြစ်တယ်အဲ့လိုခံစားရတာဝေဒနာပဲလေဟုတ်ကဲ့လားဝေဒနာလေအဲ့လိုလေးများဟင်းဆက်တယ်လို့ရတာတွေ့တဲ့ခါကျတော့ရတာတူခံစားရတာပဲဒါပေမဲ့စားတယ်စားတယ်နဲ့မပြီးဘူးဘုရားပြညာမှာဝိနည်းခန္ဓာကိုရှုတဲ့အခါကျတော့ဘေးဝိနာဖြစ်ပေါ်တယ်ဆိုတာကိုခမရမေးစရာလိုဘူးမလားတရားတော်ကိုယ်တိုင်သိရမယ်ဆိုတာမဟုတ်လားဝိနာဆက်တရားကိုကိုယ်တိုင်စဉ်းစားကြည့်လိုက်ရင်စဉ်းကျင်ကြည့်လိုက်ရင်ဘေးဝိနာပဲဖြစ်ဖြစ်ဒီဝိရဏဟာခံစားမှုကအနိစ္စဒုက္ခအနတ္တပဲမဟုတ်လားဝိနာဝိနာမှမသိတာအနိစ္စဒုက္ခအနတ္တကိုအနိစ္စဒုက္ခအနတ္တမှမသိတာအဝိဇ္ဇာတဏှာကံအာရအပ္ပတ္တအကြောင်းတရားလေးပါလေနေစာဒုက္ခအနတ္တပဲအကျိုးဝင်တာလဲနေစာဒုက္ခအနတ္တပဲဟုတ်ကဲ့လားခိုင်းသင်ညာကိုပြောကြဆိုလွယ်သွားပြီဟာအဲ့ဒီအထုံးတော့အဲ့လိုအကျွေးမွေးရအဲ့လိုသင်္ဆက်တဲ့လို့ကောင်းလိုက်တာလူတွေကကြီးကျူးတယ်ဟုတ်ကဲ့လားနော် လူကချစ်ကျူးတယ်ဘုရင်ဖမတ်ထားဘုရင်ကိုလာအားရင်တော့အဲ့လူခိုင်းတာပဲအဲ့လူကမလုပ်ချင်ဘူးကြီးပဲမလုပ်ပါနဲ့ဟုတ်ကဲ့လားအစဟာမတဲ့လို့ကုံလိုက်ကုံအစလည်းမတဲ့အဲ့ခါလည်းမကောင်းဖိတ်ထားတဲ့လူကလည်းဟုတ်ကဲ့လားဒီမမညနာပြရတယ်ဆိုရင်နောက်လာမှာမဟုတ်ဘူးဟုတ်ကဲ့လားအဲ့လိုမှတ်သားထားတဲ့အမှတ်တင်ညာတွေမှန်မလားတင်ညက်ခန္ဓာတွေပဲလွယ်သွားပြီဒီတင်ညာကငါမဟုတ်ဘူးဘာသာဟုတ်လဲအနိစ္စဒုက္ခနာတ္တာဟုတ်တယ်တင်ညာကိုတင်ညာလို့ဘုန်းကြီးတို့တစ်ခါမှအောင်မပြုတ်ခဲ့ဘူးဒီတင်ညာဟာအနိစ္စတရားပဲဒုက္ခတရားပဲအနတ္တတရားပဲလို့နှလုံးမသွင်းခဲ့ဘူးအဲ့ဒါဘာနဲ့နေလဲဆိုအဝိဇ္ဇာနဲ့နေလားအဝိဇ္ဇာနဲ့နေရင်အဝိဇ္ဇာနဲ့ဖြစ်လိုက်ရင်တဏ္ဍာကံဟတ္တအကြောင်းတရား၄ပါးပေါင်းစုလိုက်ရင်ဒီတင်ညာဖြစ်ပြန်တာအကြောင်းတရား၄ပါးကလည်းအနိစ္စဒုက္ခနာတ္တအကျိုးတင်ညာလည်းအနိစ္စဒုက္ခနာတ္တဟောတင်ညာခန္ဓာအကြောင်းတရား၄ပါးအကျိုးတရား၃ပါးဆိုတော့၅ပါးခင်၅ပါးပြင်၅ပါး၁၀ဟုတ်ကဲ့လားဟောသင်္ခါရခန္ဓာမလုံတတ်တဲ့လူကဥပမာတစ်ခုဘုရားပြောပြမယ်အဲအတွေ့အကြုံများတော့ဥပမာခင်းကိုတွက်လိုက်လို့ရှိရင်ပေါ့လေဒုတိယကို၁၀သားမစားနိုင်ပါဘူး၁၀သားပဲတွက်ကြည့်ဒုတိယဆိုအချိန်၁၀ပြရမှာပေါ့ဟုတ်ကဲ့လားလူက80လောက်ရှိတယ်တက်ကအချိန်20ဝဲထားတော့80စနစ်ဘိုးမနေဘူးလားဘုရားကို9ချက်သားလောက်သူကစားတာမြဲမြဲစားတဲ့လူမှ9ချက်ခွဲသားလောက်စားတာဘုရားပဲဟုတ်ကဲ့လားနောက်တစ်ခုတစ်ခါဥမာတစ်ဖက်စာ1500 1600ချူရပါခိုက်2000ထားလိုက်ဗျာလူ90စားမယ်ဆို90လီတရားဆိုတသိမ့်မကုန်ဘူးလားဟုတ်ကဲ့လား1500ကောင်မှ2000ထားတွက်လိုက်ရင်90လီတရားဆိုတသိမ့်မကုန်ဘူးလားလူ90စားမှာဟုတ်ကဲ့လားအဲတသိမ့်ကောင်မှာနှစ်သိမ့်ကုန်တယ်သုံးသိမ့်ကုန်တယ်ဆိုအဲ့ဒါမလုံတတ်လို့ဟုတ်ကဲ့လားအဲ့တော့မလုံတတ်တဲ့လူလက်ထက်ရောက်ရင်အဲ့လိုဖြစ်တွက်နေရဘာဘိုးကြောင့်ညာဘိုးကြောင့်လို့မဟုတ်ဘူးပြောလို့တာကလုံးတတ်တဲ့လူကလွယ်လွယ်လေးရတော့ဘုန်းကြီးပြောလို့ဒါလုံးတတ်တဲ့လူကလုံးလဲလုံးတတ်တယ်အခုတော့မရှိတော့ဘူးသေးဘူးဘုန်းကြီးကြောင်းပါလေဒကမတရားဟိုအိမ်တော်ရမှာကြောင်းလူပြား50ကျွေးပါ၄နိုင်ထိုးပြီးမလာသေးဘူးနှစ်ပြင်မလဲမဝင်ငါကျွေးပါပျောက်ထက်လုံးသွားတာဗျာဒကမကြီးပျောက်ထက်လုံးသွားတာကောင်းမှကောင်းလုံးမှလုံးတတ်လုံးတတ်တဲ့လူကလွယ်တယ်ပြောလို့ဒါကဒါစေရနာထားပုံထားနီးမလုံးတတ်ဖက်နဲ့လုံးတတ်တဲ့ဆိုရင်လည်းပဲအန်ချောနေပြန်ဟုတ်ကဲ့လားအရာရာမှာသရတရားတို့စေနာတရားတို့ဆိုတာသင်္ခါရခန္ဓာပါပဲလို့ဘုရင်ပြောကြတယ်။ဟုတ်ကဲ့လား။ငါဟောတယ်ပြောတယ်ဝိပဿနာတော့ဝိပဿနာပဲ။တရားဓမ္မနားလဲတော့ဩဒါဝိပဿနာပဲလို့နားလဲရအောင်။ဥရိယပညာဉ္စဥရိယပညာဉ္စ။ဟောအခုဥရိယပညာဉ္စစစ်စစ်မြင့်မြင့်ကျန်ကန်တဲ့အညီတွေ့ထားတဲ့အခါကျတော့ကိုယ်ကသိထားတဲ့အခါကျတော့ဟုတ်ကဲ့လား။ဟောဥရိယပညာဉ္စဆိုတာဒီလိုပါလား။ဘယ်လိုလဲ။သင်္ခါရခန္ဓာပါဝေဒနာပညာလွဲရင်ကျန်တဲ့စတိုရီ50ပြီ။တခုချင်းလဲသင်္ခါရခန္ဓာအကုန်လုံးလဲသင်္ခါရခန္ဓာအဲ့တော့အဲ့ထက်ကတစ်ချိန်တည်းမှာတပြိုင်တည်းဖြစ်တဲ့တရားကိုအကုန်မမြင်နိုင်ဘူးတော့ညာမဖြစ်နိုင်ဘူးတခုသောတရားကိုသင်အောင်ကြည့်လိုက်တော့ညာသောအပြင်ကုသိုလ်ကိစ္စဆိုရင်ဒရာစေနာမပြတ်ခံဘူးလားဟုတ်လားဒီဒရာစေနာမျက်စိနဲ့မြင်ရလို့လားလက်နဲ့ဖမ်းလို့ဆုပ်လို့ရလို့ရမလားလက်ကျုပ်ထုတ်ပြလို့ရမလားဆင်ရင်ကြည့်လိုက်ရင်မထင်ဘူးလားအဲဒါသင်္ခါရခန္ဓာပဲဟုတ်ကဲ့လားဒီသင်္ခါရခန္ဓာကြီးအနိစ္စဒုက္ခအနတ္တတရားပဲသင်္ခါရခန္ဓာကိုသင်္ခါရခန္ဓာမှမသိဘူးအနိစ္စဒုက္ခအနတ္တကိုအနိစ္စဒုက္ခအနတ္တမှမသိတာအဝိဇ္ဇာကတ္တနာကံဟတ္တဒီအကြောင်းတရားတွေကလည်းအနိစ္စဒုက္ခအနတ္တတရားအကျိုးသင်္ခါရကလည်းအနိစ္စဒုက္ခအနတ္တတရားအဲ့ဒီအကြောင်းအကျိုး၅ပါးကိုထပ်တလဲလဲရှုတာဥရယဖြစ်ဝေယပြက်ခင်၅ပါးခင်၅ပါး30ဟုတ်ကဲ့လားအင်္ဂါဒါဖြင့်ကောင်းပြီဒီနေ့တရားခိုက်တာဆိုခန္ဓာ၅ပါးစိတ်အောင်စိတ်မဖြစ်တဲ့အခါပဲရှိပါလားကောင်းတဲ့စိတ်မကောင်းတဲ့စိတ်ကုသိုလ်စိတ်အကုသိုလ်စိတ်ဟုတ်ကဲ့လားစိတ်မဖြစ်တဲ့ပုဂ္ဂိုလ်ကအတ္တဉာဏ်ပုဂ္ဂိုလ်မဟုတ်လားသူကခဏကဘာ900လာပြတ်နေတာကဘာ900ပြင်စိတ်ပြတ်ပြရပါဟုတ်ကဲ့လားအဲချုံပြောလိုက်တော့စိတ်မဖြစ်တဲ့ပုဂ္ဂိုလ်ရှိမလားလောကကြီးမှာဟုတ်ကဲ့လားစိတ်ကိုသိကြည့်ရင်ညညာကိုချိန်ဝင်လေးလောက်ရပါမယ်သင်ဝင်စားစဉ်းစားတဲ့ညာလေးဒီနေ့အဖို့ငါပြောတာဆိုတာလှုပ်တာခိုင်းတာဟုတ်ကဲ့လားဘုန်းကြီးတို့ဘုန်းကြီးတို့အနေနဲ့ဆင်ခြင်ဖို့ကဒကာဓမ္မရရှိရေးလားနာမည်ကြီးရေးလားလက်လာပါရရှိရေးလားအဲ့ဒါကိုဥတည်တယ်ဆိုရင်တော့လက်ဝဲဘက်ကအာဟုတုခွတ်ထက်ထဲဟုတ်ကဲ့လားနော်အာဒကာဓမ္မကိုတရားစစ်တရားမှသိစေခြင်းလို့ဟုတ်ကဲ့လားကြိုက်ကြိုက်မကြိုက်ကြိုက်တရားစစ်တရားမှကြီးညိုခြင်းလဲကြီးညိုမကြီးညိုလဲနေတရားစစ်တရားမှတာ ပေါ်တယ်ပြောတယ်ဆိုရင်တော့ကုသိုလ်ဘွဲ့ဆိုတဲ့လေယာဘက်ကချိန်ဝင်တဲ့ထဲဟုတ်ကဲ့လားတနေ့လုံးမိမိပြုမှုပြောဆိုနေထိုင်တာတွေအကုန်လုံးအာကုသိုလ်ဖွက်ထက်ထဲလက်ဝဲပဲကုသိုလ်ဖွက်ထက်ထဲချိန်ကြည့်အဲ့ခါကျတော့ချိန်ကြည့်လိုက်တဲ့ခါကျတော့ဩလက်ဝဲဘက်ကထားကိုမထားဘူးဆွဲပြောင်းလဲဘောက်ထူကြီးပြင်ဟုတ်ကဲ့လားဒါပြင်ငါ့တဏ္ဍာမှာစိတ်တွေဟာမဖြစ်ဖက်မနေဘူးဖြစ်လိုက်တဲ့စိတ်ဟာအချုပ်ဟာကုသိုလ်အာယုံအကုသိုလ်အာယုံဒီအာယုံကုသိုလ်မှာကျဆားတာပဲဒီအာယုံနေခံစားနေတာဘဝတစ်ခုပဲလူဘဝလူဘဝဆိုဟုတ်ကဲ့လားဘဝတစ်ခုလုံးကိုကြည့်လိုက်ရင်အာယုံနေခံစားနေတာဘဝခေါ်တာပဲဒါလည်းသိချမှတ်တာသုတိစိတ်ကြတဲ့ခါကျမခံစားနိုင်တော့ဘူးလေသီလစိတ်ဖြစ်ပေါ်လာတော့မခံစားနိုင်တော့အဲ့ဒါဘဝတစ်ခုဆုံးသွားပြန်တာဒါဝင်တဲ့ခန္ဓာပဲအခုဒါလည်းဝิญဉာဏ်နဲ့ခန္ဓာကျစိတ်တွေဖြစ်တိုင်းဖြစ်တိုင်းငါကသာမသိတာဟုတ်ကဲ့လားလူကသာအဲ့ဒါဘဝင်စိတ်တွေဖြစ်မနေဘူးလားဟုတ်ကဲ့လားဟောနိုးလာတော့ဝိတ္တိစိတ်တွေမဖြစ်ဘူးလားနော်စိတ်တွေဖြစ်တိုင်းဖြစ်တိုင်းအဲ့စိတ်တွေကငါဟုတ်လို့လားငါဥစ္စာဟုတ်လို့လားငါကိုယ်ကောင်ကြီးဟုတ်လို့လားမျက်စိနဲ့မြင်ရလို့လားလည်းနှုတ်ထုတ်ပြလို့ရပါအဲ့စိတ်တွေကဝิญဉာဏ်နဲ့ခန္ဓာပဲဒီဝิญဉာဏ်နဲ့ခန္ဓာတွေဟာဘာသာဟုတ်လဲအနေစာဒုက္ခအနတ္တတာဟုတ်တယ်အဟုတ်ကိုဟုတ်တဲ့ဉာဏ်နဲ့မှတရားကျူတာဝိပဿနာဉာဏ်ပဲဝิญဉာဏ်နဲ့ခန္ဓာကိုဝิญဉာဏ်နဲ့ခန္ဓာမှမသိတာဝိဇ္ဇာအနိစ္စကိုအနိစ္စမှမသိတာအဝိဇ္ဇာဒုက္ခကိုဒုက္ခမှမသိတာအဝိဇ္ဇာအနတ္တကိုအနတ္တမှမသိတာအဝိဇ္ဇာဒါပေမဲ့ခင်ဗျားတို့ဘာနဲ့အများဆုံးနေလာလဲဆိုတော့အဝိဇ္ဇာနဲ့နေလာတာပေါ့အဝိဇ္ဇာအားကောင်းတော့တဏ္ဍာပါမလားဟုတ်လားအဝိဇ္ဇာတဏ္ဍာကဒုက္ခဖြစ်ခြင်းအကြောင်းရင်းပဲဟုတ်ကဲ့လားဒါပေမဲ့အဝိဇ္ဇာဖြစ်တာကိုလည်းသိတယ်ဟုတ်ကဲ့လားဝิญญาณခန္ဓာကိုလည်းသိတယ်အနိစ္စဒုက္ခအနတ္တလည်းသိတယ်ဆိုတော့ဒီတဲ့အဒီကဝိဇ္ဇာညာဖြစ်မနေဘူးလားဝိဇ္ဇာညာဖြစ်ခိုင်းမှာအဝိဇ္ဇာတွေချုပ်ဟာအလွန်ကောင်းတာတရားနှလုံးသွင်းရတာတရားတော်တိုင်းနေရတာတရားအောင်ပြုနေရတာတရားအထုတ်တယ်ခေါ်တယ်မနဲ့အာယုန်နဲ့လေအဲ့ဒီအာယုန်နဲ့နေတော့အဝိဇ္ဇာတွေငြိမ့်နေတယ်ခင်ဗျာဟုတ်ကဲ့လားဘောက်လို့လဲရူပခန္ဓာကိုရူပခန္ဓာမှသိတယ်ဝိညာဉ်ခန္ဓာကိုဝိညာဉ်ခန္ဓာမှသိတယ်သင်္ခါရခန္ဓာကိုသင်္ခါရခန္ဓာမှသိတယ်သင်္ခါရခန္ဓာကိုသင်္ခါရခန္ဓာမှသိတယ်ဝိညာဉ်ခန္ဓာကိုဝိညာဉ်ခန္ဓာမှသိတယ်ဒီခန္ဓာ၅ပါးလုံးကအနိစ္စဒုက္ခအနတ္တတရားပဲလို့သိတယ်။အဲ့ဒီသိဉာဏ်ကြီးဝိဇ္ဇဉာဏ်မဟုတ်လား။ဝိဇ္ဇဉာဏ်ဖြစ်ပေါ်တဲ့အခါမှာအဝိဇ္ဇာငြိမ့်နေဘူးလား။ဟာအလွန်ချမ်းသာတာ။အဝိဇ္ဇာကတဏ္ဍာခေါ်တယ်၊ခန္ဓာခေါ်တယ်၊ဝိစိယခေါ်တယ်။အဲ့တဏ္ဍာဝိစိယကြီးတည်ငှက်ပြတ်။ပြတ်လုံးသွင်းတဲ့အချိန်မှာပြိဿသုံးပါးကြီးရက်။ဟုတ်ကဲ့လား။အဝိဇ္ဇာဖြစ်မှာပြိဿသုံးပါးပတ်လို့ရတာဟုတ်။အဝိဇ္ဇာငြိမ့်နေရင်ပတ်လို့ရအောင်လား။မရဘူး။အဲ့ဒါပြိဿသုံးပါးပြတ်တယ်နီး၊တဏ္ဍာပြတ်တယ်နီးပဲ။ပြပြောမယ်နော်အချုပ်ကလေးရူပခန္ဓာဆိုတာဘယ်လိုပဲဟုတ်ကဲ့လားဟာအနိစ္စဒုက္ခအနတ္တတရားပဲဝိညာဉ်ခန္ဓာကဘယ်သဘောပဲသူလည်းအနိစ္စဒုက္ခအနတ္တတရားသိညာခန္ဓာသင်္ခါရခန္ဓာဒီကရမတွေသိအာခွင့်ရတယ်သိစိတ်ကြတယ်လူကလူရင်သရစေနာမပါဘဲနဲ့လူလို့မရဘူးလေဟုတ်ကဲ့လားသရစေနာဖြစ်လို့လူတာကိုအဲ့သရစေနာလေးကိုထင်အောင်ရှုရမယ်ဆိုတာလေးလိုနေတယ်အဲ့ဒါသင်္ခါရခန္ဓာပဲလူကတော့သိနေတာသိသိနေတာဝิญญาณခန္ဓာပဲဒီခန္ဓာ၅ပါးတစ်ပါးချင်းတစ်ပါးချင်းမိမိဉာဏ်နဲ့ပြင်လာလဲရှုပြီးတော့ဘယ်ခန္ဓာမဆိုအနိစ္စဒုက္ခအနတ္တတရားပဲဒါဖြင့်ခွန်ကြီးတို့ဘာနဲ့နေလာဆိုခန္ဓာ၅ပါးနဲ့ခေစိတ်တွင်ညတခါမှနှလုံးသွင်းမကြည့်ဘူးဉာဏ်နဲ့မှမထင်အောင်လေ့ကျက်ဘူးဟုတ်ကဲ့လားခန္ဓာ၅ပါးကိုလည်းမသိတာအဝိဇ္ဇာခန္ဓာတစ်ပါးချင်းတစ်ပါးချင်းအနိစ္စဒုက္ခအနတ္တတရားကိုမသိတာအဝိဇ္ဇာအဝိဇ္ဇာအာကောင်းတော့တဏှာပါလာတာပေါ့ဒါပြင်အဝိဇ္ဇာတဏှာနဲ့ရည်နေရဟုတ်ကဲ့လားဩအခုဝိပဿနာညာစစ်စစ်လည်းပဲရရောရူပခန္ဓာကဘယ်သဘောရှိတယ်ဝိညာဉ်ခန္ဓာကဘယ်သဘောရှိတယ်သိညာခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာသိချာကြည့်ဟုတ်ကဲ့လားဥပမာလူတရားကိုဆဲလဲဆဲလဲရိုက်လိုက်ရိုက်ပြောလဲပြောရိုက်လိုက်ရိုက်မင်းညာရင်ဆဲရင်လည်းမြိတ်တယ်လည်းကြားတယ်ငိုလဲငိုသေးဟုတ်လားတချို့ဒေါသအာကောင်းတဲ့ပုဂ္ဂိုလ်အဲ့ဒါဒေါသဟာသင်္ခါရခန္ဓာပဲမဟုတ်လားဒေါသတွေဖြစ်ခဲ့လာပြီဟုတ်ကဲ့လားဖြစ်ဘူးလားလေပြီမဖြစ်တော့ပါဘူးလို့ဝန်ခံနိုင်ပါ့မလားအဖိုးကြီးလည်းဝန်ခံနိုင်ဘူးအဲ့ဒေါသဖြစ်တာတော့ဖြစ်မှန်းသိတယ်ဒီဒေါသဟာသင်္ခါရခန္ဓာပဲဆိုတော့မသိချာဘူးနော်ဒီဒေါသကိုသင်္ခါရခန္ဓာအနိစ္စဒုက္ခအနတ္တတရားပဲလို့ဒီလိုတစ်ချက်မှမထင်ဘူးနော်ဟုတ်ကဲ့လား gain ဒေါသနဲ့စာကျင်မဲ့ဆိုတော့ကရုဏာပေါ့ဟုတ်ကဲ့လားညတ်တော်ပုဂ္ဂိုလ်တို့တည်တဲ့ကရုဏာအော်ဒုက္ခရောက်တာတနာလိုက်တာအဲ့ဒါလေးကတော့သင်္နန်းမှာပြောရင်ကိုကောင်းကူပဲပြောလိုက်ပါသူတို့မှကတ်တိုက်ရင်တဲ့မိမိကလတ်စိတ်တယ်ခိုင်ခိုင် တမိုးတွင်းလုံးမျိုးတန်းမှာဟုတ်ကဲ့လားရန်ကုန်မျိုးကြီးမှာဘန်ကောက်မှာငားပြင်ရှိတယ်ဆိုတော့တွက်ကြည့်ပါဟုတ်ကဲ့လားဘခုတ်ဘူးဘခုတ်ဘူးရေငတ်နေနေမှာရေနစ်သေးရတာဟုတ်ကဲ့လားအဲ့ဒီတရင်ကြားလိုက်တာနဲ့တပြိုင်နဲ့ဩအာကုတ္တရေကြီးလိုက်တာအာကုတ္တဒုက္ခဒုက္ခဒီဒုက္ခလွတ်မြောက်ကြပါစေဟုတ်ကဲ့လားတနာလိုက်တာနင်းထိုင်တဲ့ရေပြုတ်အာကုတ္တအာကုတ္တသိကျောက်ဆရာကောင်းတယ်အာကုတ္တရေအဲ့ဒီခါမှာသူတော်ကောင်းပြင်ရရှိရလွတ်မြောက်ကြပါစေလွတ်မြောက်ကြပါစေတနာလိုက်တာကရုဏာကရုဏာသူတော်ကောင်းတိုင်းတနာအဖန်ပြီးတယ်တော့တနာတယ်တော့ဒါကရုဏာပဲလို့ပြီးတယ်တော့ဒီကရုဏာဆိုတာတနာတတ်တဲ့သဘောတတ္တိကိုအမိမိတော့ကရုဏာလို့ပြောတယ်အမည်နာမကပညာတကယ်သဘောတတ်တဲ့တနာတတ်တဲ့တတ္တိယတဘာဝလေးရအဲ့ဒါအနိစ္စဒုက္ခနာတတရားပဲဟုတ်ကဲ့လားနော်ဒါအနိစ္စဒုက္ခနာတတရားပဲလို့ဒါသင်္ခါရခန္ဓာကိုဘောက်လဲဝေဒနာပညာအကျဉ်းဉာဏ်စရပိတ်သင်္ခါရခန္ဓာဆိုတယ်မဟုတ်လားစာလေးသင်ထားတာအလုံးကောင်းဟုတ်ကဲ့လားအဒီသင်္ခါရခန္ဓာအနိစ္စဒုက္ခနာတတရားပဲလို့အဲ့ဒီတက်နှလုံးမသွင်းဘူးဒါကြောင့်သင်္ခါရခန္ဓာကိုသင်္ခါရခန္ဓာမှမသိတာနိစ္စဒုက္ခတတ္တောနိစ္စဒုက္ခနန္ဒာမမသိတာဗာလဲအဝိဇ္ဇာသိနေတဲ့ခါမှာဝိဇ္ဇာသိနေတဲ့ခါမှာနှစ်တရားနှလုံးသွင်းနေတဲ့ခါမှာအဝိဇ္ဇာငြိမ့်နေဘူးလားအဲ့တော့မနဲ့အာယုန်တက်ကိုဟုတ်ကဲ့လားတရားနှလုံးသွင်းပြီးတရားအာဟုန်တက်နေတော့ဩငါအဝိဇ္ဇာဆိုတဲ့ဝိစင်ရဲ့ကြီးအဝိဇ္ဇာတဲ့တန်တရာကြီးအဝိဇ္ဇာတဲ့ခန္ဓာကိုစင်ရဲ့တရားကြီးငြိမ့်နေပါလားတရားကိုယ်တိုင်မြင်တာအဝိဇ္ဇာနဲ့ဝိဇ္ဇာအချိန်တိုင်းတပြိုင်တည်းဖြစ်လို့မရဘူးလေဟုတ်ကဲ့လားခန္ဓာ၅ပါးတပါးချင်းတပါးချင်းအနိစ္စဒုက္ခအနတ္တထောင်းထောင်းကြည့်အောင်လဲရှုပြီးရောရှုတဲ့အခိုင်မှာအဝိဇ္ဇာဆိုတဲ့သိစ္ဆာသုံးပါးကြီးရက်ဟုတ်ကဲ့လားဒီရင်ကဝိဇ္ဇာညာနေဖြစ်လို့တရားနဲ့နေရတာကောင်းလိုက်တာတရားဆက်နှလုံးသွင်းရတာခင်ဗျာဟုတ်ကဲ့လား gain သုံးတန်စေတနာဆိုပြီးသိကြအောင်